ကြခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမီးလောင်သွားတဲ့ဖယားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာမိဘသိမ့်ရွာသား1800ကျော်အရေးပေါ်ကူညီလိုအပ်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမှမှုဖြစ်စဉ်တွင်မိလောင်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဖယားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာကမိဘသိမ့်ကျေးရွာသားတွေလက်ရှိစားရောက်နေထိုင်ရေးအခက်အခဲရှိနေတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကခုလိုပြောပါတယ်
ကျေးကတော့အဓိကစားသောက်မှုတွေရောနေထိုင်မှုတွေပါအကုန်လုံးကျွန်တော်တို့ဟိုရှိကြတယ်ပေါ့အဲ့ဒီနေရာတော့ကျွန်တော်တို့ဒီဝေယုံတုံကနဲ့ကမဲကလေးတကြောင်ဝင်လာတာနဲ့ဒါဘဝတစ်ခေကိုတစ်ခုပေါ့ဒီလိုပဲထွက်ပြေးကြရတာပေါ့ဒါထို့သဖြင့်တော့ဒီမင်းလောင်တဲ့အထဲမှာပါသွားတဲ့မိသားစုတွေမှာတော့ဟိုဘာမှကိုမရလိုက်တာဆိုတော့လောလောဆယ်ကတော့ကျွန်တော်တို့နေဆက်တဲ့ဒီဘာသာရေးဆိုင်အဆောက်အဦတချို့မှာအထူးသဖြင့်ဒီရွာတွေရဲ့တစ်ဖက်ကင်းကဒီကလေးတွေနဲ့တစ်ဖက်ကင်းကရွာတွေမှာပေါ့ကိုလိုပြနေကြတာပေါ့ဒါဆိုစားသောက်မှုတွေလည်းအခက်အခဲရှိနိုင်တယ်နေထိုင်ရေးကလည်းပဲလောလောဆယ်ကျက်တယ်လို့ပဲနေကြတာပေါ့ဆိုတော့ကျွန်တော်ဆိုရင်ရတော့ဟိုအိမ်ထောင်စုမိသားစုပေါင်း400ကျော်တယ်လူရေကတော့ဟိုမနေ့ကတော့ကျွန်တော်ကိုဆိုရင်ရတာကတော့1800ကျော်လောက်တော့ဟိုရတယ
်စက်တင်ဘာ3ရက်နေ့ညပိုင်းမှာကြောက်တော်မြို့နယ်ဖယားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာတို့မိလောင်ပျက်စီးသွားခဲ့တာပါမိပေးနဲ့ဆစ်ဆောင်ဒုက္ခသည်ရွာသားတွေဟာရွှေလန်ကျေးရွာတဝင်းကန်ကျေးရွာစေဦးချံကျေးရွာကြောက်တန်းကျေးရွာစစ်အောင်ကျေးရွာတွေဘက်မှာခိုလုံနေကြရပါတယ်ကျေးရွာမိရှုခံရလို့မိပေးတဲ့ရွာသားတွေအကူအညီလိုအပ်နေတယ်လို့လည်းဖျားပေါင်းကျေးရွာသားကုစိန်ဖေကပြောပါတယ်
အမေကညာဘက်က၃နိုင်ကျော်လောက်ရှိနေတယ်လို့ပြောရအောင်မိရှုခင်ရတယ်ဒီမှာတဲ့မတော်ကရှုတာပါပဲမိရှုခင်ရတဲ့အင်ချီရကတရားသူစုပါစာပေါ်မြင်နေရတာပြည်တယ်ကိုယူတယ်ပြည်တယ်ကိုစားတယ်ဆိုတော့ပေါ်မြင်ပြည်နေပါလေဦးနေလိုအပ်တဲ့ဆိုတာကတော့ကျွန်တော်တို့ကတော့ပြောမထက်ဘူးဖြစ်နေတာ
ကြီးရောမီးလောင်ခဲ့ပေမဲ့မီးလောင်ကျွမ်းမှုမရှိတဲ့တောင်ပေါက်ကြီးရွာဘုံကျောင်းမှာလည်းရွာသားဥယျာဉ်80နီးပါးခိုလုံနေတယ်လို့ကျောင်းတိုင်ဆရာတော်ကမိန့်ပါတယ်
ဒုက္ခရောက်နေရတယ်တကယ်တကယ်မှဒီတော့ဦးစင်းကဒီမှာကျောင်းမှာပဲပို့ပြီးထားတာပေါ့လေဒါနင်းနေဒီကတန်တန်လေးတွေနဲ့စားသပ်ပြီးနေကြတာပေါ့ဒီမှာပြည့်စုံသွားတာကတော့အင်ဂျီကတော့80-60ဘူးကတော့ဦးစင်းတို့ကျောင်းမှာရှိတာဆိုလို့ရှိရင်80-80လောက်တော့ရှိနေတယ်ကျောင်းမှာရောက်တာလေ
လက်ရှိမိဘသိမ့်ပြည်သူတွေကိုရခိုင်နိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကလည်းကူညီထောက်ပံ့ပေးဆောင်နေတာပါရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကတော့မိဘသိမ့်ပြည်သူတွေအတွက်ထောက်ပံ့ရေးအစီအစဉ်ရှိနေတယ်လို့ဆိုပါတယ
်မိလောင်သွားတယ်ဆုံးရှုံးသွားတယ်မိသားစုတွေကိုနောက်ကယ်ဆယ်ရေးပစ္စည်းဒါဆရာမျိုးပေးတဲ့ခရိုင်ဆိုဆရာမျိုးပေါ့ပေးရမယ်အိရှောက်ပစ္စည်းဆံမှုတွေ့ချက်ပြီးတော့ပေးရမယ်ပြီးတော့မိလောင်သွားတဲ့အိမ်ကြီးရဲ့အိမ်မျိုးစားပုံမူပြီးတော့မျိုးသားမှတ်ချက်တွေနှုံးကားတွေရှိပါတယ်ဒီဖြစ်စဉ်ပုံမူပြီးတော့မှကျွန်တော်တို့ကတွေ့ချက်ပြီးတော့ဒီပေးစဉ်ပြည်သူတွေကိုထောက်ပံ့ရမှာဖြစ်ပါတယ်အဲ့ဒီအတိုင်းဆောင်ရွက်သွားဖို့ရှိပါတယ
်ကြောက်တော်မြို့နဲ့3မိုင်ခွာမှာရှိတဲ့ဖရားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာဘက်မှာစက်တင်ဘာလ3ရက်နေ့ကပောက်ကွဲဖြစ်ကားမှုဖြစ်ပွားပြီးမိလောင်ကျွမ်းမှုဖြစ်ပွားခဲ့တာပါဒေသခံတွေကတော့မြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဆွဆွဲမှုတွေရှိနေပေမဲ့တမရော်ဘက်ကတော့ညှင်းဆူထားပါတယ်လက်ရှိရေကမ်းပြည်နယ်မှာ COVID-19 ရောဂါဖြစ်ပွားကူးစက်မှုမြင့်တက်နေတယ်လို့တစ်ဖက်မှာလည်းဆေးရည်ပဋိပက္ခတွေကလည်းဖြစ်ပွားနေစေဖြစ်ပါတယ် COVID-19 ရောဂါဖြစ်ပွားနေစေအချိန်မှာလက်နက်ကပဋိပက္ခတွေရပ်ဆဲဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့မြန်မာနိုင်ငံတွင်းရေကမ်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာဆေးရည်သင့်မှမှုတွေကတော့ရှိနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်